ပြခဲ့တဲ့နိုမာလ29ရက်နေ့ကကျင်းပတဲ့အီယာရီတန်လွှတ်တော်အစည်းအဝေးမှာပသိမ်အမှတ်နှစ်အမှတ်ဦးအောင်သူထွေးကနာမည်ကြီးငွေဆောင်ကမ်းခြေမှာငကူကပင်လယ်ကမ်းသတ်ကိုဆင်းတဲ့လမ်း၅ခုရှိပေမဲ့လက်ရှိနှစ်ခုလောက်ပဲအသုံးပြုနေရတော့ငကူမူလအတိုင်းလမ်း၅ခုစလုံးအသုံးပြုခွင့်ရအောင်တိုင်းစိုးအနေနဲ့ဘယ်လိုဆောင်ရွက်ထားပါသလဲဘယ်တော့လောက်ဆောင်ရွက်ပေးနိုင်မလဲစတဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်ဒီမေးခွန်းကိုမေးမြန်းတဲ့အကြောင်းရင်းကတော့ကမ်းခြေကျဲပြန့်ပြီးလှပတဲ့ငွေဆောင်ကမ်းခြေတစ်ခုလုံးမှာကျင်းမြောင်းလာတဲ့အစင်းလန်းတစ်ခုကိုပဲအများပြည်သူအသုံးပြုနေကြမှုလမ်းအားလုံးကိုအသုံးပြုနိုင်အောင်မေးမြန်းထားတာဖြစ်ပါတယ်ဒီမေးခွန်းကိုပြန်ဖြေတဲ့အေယာဝေတိုင်းအစိုးရစီမံသားရာရေးဝန်ကြီးဦးကျော်မြင့်ကကမ်းခြေကိုဆင်းတဲ့လမ်းကြောင်း၃ကြောင်းလှုပ်ဖို့တိုင်းအစိုးရအနေနဲ့2019ခုနှစ်တည်းကစီစဉ်နေတာဖြစ်တဲ့အကြောင်းဒါပေမဲ့လမ်းကြောင်းပေါ်မှာရှိတဲ့ဟိုတယ်ပန်းရှင်တွေကရောကြီးတောင်းနေတဲ့အကြောင်းဒီအတွက်အစိုးရမှဗဏ္ဍာငွေလိုအပ်ချက်ရှိနေသေးပြီးလုပ်ငန်းစားဖို့အတွက်အဲ့ဒီလမ်းသုံးခုနေရာဟာတိုင်းအစိုးရစီမံခန့်ခွဲပိုင်ခွင့်ရှိတဲ့နေရာမဖြစ်သေးတဲ့အကြောင်းစသဖြင့်ပြန်ပြီးရှင်းပြပါတယ်။စီပင်ဝင်ကြီးဦးကျော်မြင့်ရဲ့အဖြေမှာကမ်းခြေလမ်းဘယ်အချိန်လောက်မှစပြီးလုပ်နိုင်မယ်ဘယ်တော့လောက်ပြီးမယ်ဆိုတာမပပါဘူး။ဒီအတွက်မေးခွန်းနဲ့ဖြည့်ပြီးသွားချိန်တိုင်းလွတ်တော်ဥက္ကဋ္ဌဦးအောင်ကျော်ခိုင်ကတိုင်းအစိုးရအနေနဲ့ငွေဆောင်ကမ်းခြေလမ်းနောက်ထပ်၃ကြောင်းကို2019ခုနှစ်အတွင်းအသုံးပြုနိုင်အောင်ဆောင်ရွက်ပေးဖို့အဲ့ဒါလိုမဆောင်ရွက်ပေးနိုင်ရင်တိုင်းအစိုးရရဲ့တိတ်ခါကိုထိခိုက်စေနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။ငွေဆောင်ကကမ်းခြေအစင်းလန်းပြဿနာဆိုတာဘယ်လိုမျိုးပါလဲ။ဘယ်လိုနည်းမျိုးနဲ့ဖြေရှင်းနိုင်မလဲဆိုတာအခုတစ်ပတ်လေ့လာကြည့်ကြအောင်ပါ။အေယာဝီတိုင်းမှာနာမည်ကြီးငွေဆောင်တဲ့ချောင်းသာကမ်းခြေနှစ်ခုရှိပါတယ်။တဘာဝကမ်းခြေနှစ်ခုစလုံးလှပတာကြီးပဲဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းကပြည်သူတွေဟာချောင်းသာကမ်းခြေကိုအုံးကျွတ်သွားလိရှိကြပါတယ်။အဲ့လိုဖြစ်ရတဲ့အကြောင်းရင်းတချို့ရှိနေပါတယ်။ငွေဆောင်ကမ်းခြေအကောင့်ထဲပေါ်မယ်ဆိုတဲ့အခါအရင်အစ်စ်ဆိုးဟာသူ့နဲ့နှီးဆက်တဲ့ခရိုနီလုပ်ငန်းရှင်တတိတွေကိုအကောင့်ထဲပေါ်ခိုင်းပါတယ်။အကောင့်ထဲပေါ်ခိုင်းနေဆိုတာတခြားမဟုတ်ပါဘူး။ကမ်းခြေတစ်လျှောက်တဘာဝအုံးချံတွေမြေနေရာတွေကိုသိမ့်နန္တာသိမ့်တချို့ရောကြီးထိုက်တင်းတလောက်ပြီးပြီးအဲ့ဒီမှာဟိုတယ်တွေတိဆောက်ကြဖို့ဒီလိုနီးနဲ့နာမည်ကြီးခရိုနီတထေးအားလုံးလူလူလောက်ငွေဆောင်မှာမြေခွက်တွေယူပြီးဟိုတယ်တွေတန်းစီဆောက်ကြပါတယ်ဟိုတယ်တစ်ခုချင်းစီဟာဧကပေါင်းများစွာကျဲတဲ့ကမ်းခြေမြေနေရာတွေကိုရယူပြီးဟိုတယ်ဆောက်ကြတာမျိုးပါဒေသခံတွေကတော့ကမ်းခြေအစ်စ်အကောင့်ထဲပေါ်မယ်ဆိုပြီးစစ်အာဏာပိုင်တွေကအတင်းအကျပ်လုတော့သူတို့ပိုင်မြေတွေမရောမဖြစ်ရောင်းကြရပါတယ်ဒီလိုနီးနဲ့ခရိုနီဘိုင်ဟိုတယ်တွေငွေဆောင်ကမ်းခြေတစ်လျှောက်ပေါ်ထွက်လာပါတော့တယ်။ဒီနေရာမှာစစ်အာဏာပိုင်တွေငွေဆောင်ကမ်းခြေကိုအကောင့်ထဲပေါ်တဲ့ပုံစံဟာနိုင်ငံတကာမှာလိုအများပြည်သူအပန်းပြေနိုင်တဲ့ကမ်းခြေတစ်ခုဖြစ်အကောင့်ထဲပေါ်တဲ့ပုံစံမျိုးမဟုတ်ဘဲအဲ့ဒီဟိုတယ်တွေဟာသူတို့မြေတွေရောသူတို့ရဲ့မျက်နှာချင်းဆိုင်ကကျေပြန့်လာတဲ့ပဲတောင်မြင်ကမ်းခြေကိုပါအပိုင်စားပေးတဲ့ပုံစံမျိုးလုတ်ခွင့်ပေးလိုက်တာမျိုးဖြစ်ပါတယ်။ဒီလိုနဲ့ကျေပြန့်လာတဲ့ပဲတောင်ကမ်းခြေတစ်လျှောက်ဟိုတယ်တွေဆက်ပြီးတစ်ဖက်တစ်ချက်စီမှာကမ်းခြေကိုဆင်းတဲ့လမ်းွယ်လေးနှစ်ခုကျန်ရစ်တဲ့ပုံစံမျိုးဖြစ်နေပါတယ်။ဒီအတွက်ငွေဆောင်ကိုသွားသူတွေဟာအဲ့ဒီကမ်းခြေတစ်လျှောက်ကဟိုတယ်တစ်ခုမှတဲရင်တဲအဲ့ဒီဟိုတယ်ကနေတဆင့်ပင်လယ်ကမ်းခြေအပန်းဖြေရေကစားနားနေနိုင်ပါတယ်။ဒီလိုမှမဟုတ်ပဲငွေဆောင်ကိုနေချင်းပြန်လာတော့တဲ့ဒေသခံပြည်သူတွေဟိုတယ်မှာတဲကိုတာမဟုတ်သူတွေကတော့ကျင်းမြောင်းလာတဲ့ကမ်းခြေဆင်းလန်းနှစ်ခုကိုပဲအသုံးပြုပြီးကြက်ကြက်တဲတဲနဲ့ရေကစားရတဲ့အခြေအနေရောက်ရှိသွားစေပါတယ်။ပုံမှန်လင်းလင်းပြောရမယ်ဆိုရင်ငွေဆောင်ရဲ့ပင်လယ်ကမ်းခြေ68ရာခိုင်နှုန်းလောက်ကိုအဲ့ဒီကမ်းခြေမှာဟိုတယ်ဖွင့်ထားတဲ့ခရိုနီလုပ်ငန်းရှင်တွေကတိတ်ပိုက်ပြီးကြံပီသူတွေအားလုံးကတော့1ရာခိုင်နှုန်းလောက်ပဲအသုံးပြုခွင့်ရနေတဲ့သဘောပါ။တကယ်တော့နိုင်ငံအများစုမှာလုပ်ကန်တဲ့ဤကတော့အများပြည်သူအားလုံးနဲ့ဆိုင်တဲ့ကမ်းခြေတစ်ခုဖွင့်လို့ဖို့ဆိုရင်အဲ့ဒီကမ်းခြေတစ်လျှောက်ဖောက်ထားတဲ့ကားလမ်းနဲ့ကမ်းခြေကြားမှာဘာဟိုတယ်ဘဲပုတ်ကလေးကအင်ညာတွေကိုမှစောက်ခွင့်မပေးထားပါဘူး။အဲ့ဒီပင်လယ်ကမ်းဆက်တဲတောင်မြင်တစ်လျှောက်အနားယူလို့ရတဲ့ယာယီတဲတွေ၊အိတ်ဆင်တွေ၊ရွေရှားရောင်းချတဲ့ဈေးတွေ၊ဘလုံးကွင်းငါးသူတွေ၊စပီဘုတ်မျိုးစုံငါးသူတွေ၊စပီဘုတ်နဲ့လီလီဆက်ထားတဲ့ကစားနည်းလိုအပန်းပြေဝန်ဆောင်မှုအမျိုးမျိုးပေးသူတွေလွတ်လွတ်လပ်လပ်ပျော်ပါပါအနားယူနိုင်တဲ့အခြေအနေမျိုးဖန်တီးပေးထားပါတယ်။အရင်ဆိုကဟာချောင်းသာကမ်းခြေကို ငွေဆောင်ပုံစံနေရာချထားခဲ့ပေမဲ့အစင်းလန်းနှစ်ချောင်းမကရှိနေတာမို့ပြည်သူတွေကကမ်းခြေကိုလွယ်လွယ်ဆင်းလို့ရနေပါတယ်။ကမ်းခြေကိုဟိုတယ်မှာမတဲပဲရွာထဲမှာတဲပြီးကမ်းခြေကိုအလွယ်တကူဆင်းအပန်းဖြေရေကစားနိုင်ပါတယ်။ကမ်းခြေဟာပြည်သူအားလုံးအသုံးပြုနိုင်တဲ့အခြေအနေရှိပါတယ်။ကမ္ဘာမှာလူအသိအသီးဆုံးကမ်းခြေတစ်ခုဖြစ်တဲ့ထိုင်းနိုင်ငံပတ်တရားလိုကမ်းခြေဟာဒီလိုနည်းတိုင်းပါပဲ။ဝေဆောင်မှာအတော်တော်လေးကိုကျင်းမြောင်းတဲ့ကမ်းခြေဆင်းတဲ့လမ်းတစ်ခုပဲရှိတာမို့အဲ့ဒီကမ်းခြေတစ်လျှောက်အများပြည်သူအသုံးမပြုနိုင်တဲ့အခြေအနေရောက်ရှိနေပါတယ်။နောက်အရေးကြီးတဲ့အချက်ကတော့ဝေဆောင်ပို့ပြီးဖွံ့ဖြိုးတိုးတက်လာလို့ကမ်းခြေမဟုတ်ပဲတချို့နေရာတွေမှာဟိုတယ်၊မိုတယ်၊အင်းတွေတည်ဆောက်ခြင်းရင်ကမ်းခြေဆင်းတဲ့လမ်းအခက်အခဲရှိတာမို့ဘယ်သူမှယဉ်ကျေးမြုံနိုင်ခြင်းမဖြစ်ပါဘူး။ပြောရမယ်ဆိုရင်ဝေဆောင်ကမ်းခြေအပန်းဖြေသူတွေများလာပြီးဘက်ဆောင်ဖွံ့ဖြိုးတိုးတက်ဖို့နောက်ထပ်ယဉ်ကျေးမြုံနိုင်မှုတွေတိုးတက်လာဖို့အလုတ်ကိုင်အခွင့်လန်းတွေပို့ပြီးရလာဖို့ကမ်းခြေကိုဟိုတယ်ပတ်ရှင်ခရိုနီတစုလဝကြီးအုပ်ထားတဲ့အခြေအနေကနေပြောင်းလဲအောင်လုပ်ပေးဖို့လိုပါတယ်။အဲ့ဒီလိုလုပ်ရမှာကမ်းခြေဆင်းလန်းနောက်ထပ်၃ခုအကောင့်ထဲပေါ်ပေးတာအပြင်ခရိုနီဟိုတယ်တွေနဲ့ကမ်းခြေကြားမှာကားလမ်းသစ်ဖောက်လုပ်ပြီးကမ်းခြေကိုနိုင်ငံတကာဒီးတူအများပြည်သူအသုံးပြုနိုင်တဲ့ကမ်းခြေအဖြစ်အကောင့်ထဲပေါ်ပေးတင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။